အစိုးရတပ်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲဖြစ်စဉ်တွေအတွင်းလူခွင့်ရေးချိုးဖောက်ခံရမှုတွေကိုနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့တာဝန်ယူစုံစမ်းဖြေရှင်းပေးဖို့ရခိုင်စစ်ရေးဖြစ်စဉ်တွေကိုကွင်းစင်းလေ့လာခဲ့တဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်စစ်ဖြစ်နေတဲ့မြို့နယ်6ခုအတွင်းမှာအရက်သားထိခိုက်ဒေဆုံးမှု၊ရှေးဟောင်းအမွေနှင့်ပျက်စီးမှု၊လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းတွေ့ရှိသမျှအစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးတဲ့နောက် ANP စုံစမ်းရေးကော်မရှင်ကအခုလိုတောင်းဆိုလိုက်တာပါ။ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကျောက်တော်မင်းမြာဘူးတီတောင်ရသေတောင်နဲ့ပုံနှကျိုးမြို့နယ်6မြို့နယ်တွေကလူခွင့်ရေးချိုးဖောက်မှုတွေအရက်သားထိခိုက်ဒေဆုံးမှုဖမ်းဆီးတရားဆွဲဆိုခံရမှုအထူးသဖြင့်မြောက်ဦးမြို့ကရှေးဟောင်းအမွေအနှစ်ပျက်စီးမှုတွေကိုဧပြီလ30ရက်နေ့အထိကဖြစ်စဉ်တွေကိုပြည်သူ့လွတ်တော်ကိုယ်စားလှယ်တွေပြည်내လွတ်တော်ကိုယ်စားလှယ်တွေပါပါဝင်တဲ့ရခိုင်မျိုးသားပါတီ AMP ရဲ့စုံစမ်းရေးကော်မရှင်ကပထမဦးဆုံးအကြိမ်အစီရင်ခံစာထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်တွင်လက်နက်ကိုင်ပဋိပက္ခတွေကြောင့်အရက်သားပြည်သူတွေရဲ့ထိခိုက်နစ်နာမှုများဆိုတဲ့ခေါင်းစဉ်နဲ့စုံစမ်းလေ့လာချက်တွေကိုကင်တွယ်ဖြေရှင်းပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ဦးစီးချုပ်နဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်အထိမေလ31ရက်နေ့ကပေးပို့တောင်းဆိုခဲ့ပြီးတော့နိုင်ငံခေါင်းဆောင်တွေဘက်ကအလေးနက်ထားဖြေရှင်းပေးမယ်လို့မျှော်လင့်ကြောင်းရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ဥက္ကဋ္ဌဒေါ်အေးနုစိန်က VOA မြန်မာပိုင်းကိုပြောပါတယ
်ဧပြီလ30ရက်အထိအတွက်အပိုင်း1ဆိုပြီးတော့အမှတ်1ဆိုပြီးတော့ကျွန်တော်တို့စုံစမ်းစစ်ဆေးချက်ကမရရောနိုင်ငံတော်ကြီးအတိုင်းအမြင်ဆိုင်ရောကာကွယ်ဦးစီးချုပ်ရောလူခွင့်ရေးကော်မရှင်ရော
ဟုတ်ကဲ့
ပြန်ပေးထားပြီပါအတိကတော့နေရစွန့်ခွာထွက်ပြေးကြတဲ့သူတွေထိခိုက်ဒဏ်ရာရရှိတဲ့သူတွေပြေဆုံးသွားတဲ့မိသားစုတွေနောက်ပျောက်ဆုံးနေတဲ့လူတွေဖမ်းဆီးချုံနောက်ခံရတဲ့လူတွေစသဖြင့်ကျွန်တော်တို့ဟိုစုံစမ်းခဲ့ကြတာပါဒီသူတွေထိခိုက်နိုင်ဟိုညံ့တာနဲ့ပတ်သက်လို့ခံစားနေရတာနဲ့ပတ်သက်လို့တောင်းယူမှုတွေမတွေ့ရဘူးဆိုတော့ဖက်ကိုပဲ highlight လုပ်ပြီးတော့ပြောတာပါ။မိမိနိုင်ငံမိမိအစိုးရတာဝန်ရှိသူတွေကိုဒါတွေကိုဟိုစုံစမ်းကော်မရှင်တွေဖွဲ့ပြီးတော့တိတိကျကျစုံစမ်းစစ်ဆေးပြီးတော့ဥပဒေနဲ့အရေးယူပေးပါဆိုတာမျိုးကိုတောင်းဆိုထားပါ။
ဒေသခံပြည်သူတွေတက်ဆိုင်သူကရရကရှင်တွေနဲ့တွေ့ဆုံမေးမြန်းပြီးတော့သတင်းတပ်ပုံဗီဒီယိုမှတ်တမ်းသက်သေတွေနဲ့ပါတင်ပြထားတဲ့အတွက်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူမှုတာဝန်ခံမှုရှိပြီးတော့စုံစမ်းဖော်ထုတ်မယ်လို့ကော်မရှင်အနေနဲ့ပြောလင်းချောင်းလဲကော်မရှင်ဥက္ကဋ္ဌဒေါ်အင်းဥစိန်ကပြောပါတယ
်ဥပဒေနဲ့အညီကူစားပေးဖို့ပေါ့သူတို့ရဲ့ကိုယ်တိုင်ပြောဆိုချက်တွေတက်ပုံတွေဖက်ဆိုချက်တွေဒါတွေကိုလည်းကျွန်တော်တင်ပြထားပါတယ်သူတို့ကိုယ်တိုင်သူတို့ရဲ့နေနာဆုံးဆုံးမှုတွေကိုတိုင်ကြားတဲ့လက်မှတ်ထိုးထားတဲ့စာရေးစတဲ့နေစာချင်းဒီမှာတော့အကုန်လုံးကအဲ့ဒီတိကျချက်တွေအမှတ်ပြချက်မှတ်ခဲ့တာပါ
ဖြစ်ပွားရာတရားတွေအထိကွင်းစစ်စုံစမ်းချိန်လေ့လာတွေ့ရှိချက်တွေကိုအစီအခံစာမှာဖော်ပြထားပါတယ်တစ်ဖက်အဖွဲ့အစည်းတွေရဲ့ပတူညီတဲ့သတင်းထုတ်ပြန်ချက်တွေဟာတာဝန်ယူမှုတာဝန်ခံမှုမရှိတာကိုပြသရာရောက်တယ်လို့လည်းကော်မရှင်ဦးဆောင်သူလည်းဖြစ်ဥပဒေပညာရှင်ရှင့်တွေတူလည်းဖြစ်တဲ့ဒေါ်အင်းဒုစိန်ကအခုလိုရှင်းပြပါတယ
်ပကတိမြည်ပြီးအနေထားနဲ့ပကတိတွေးကြုံခန်းစားထိခိုက်နေတာတွေသူတွေကိုသွားရောက်ပြီးဆုံးမြင်းမြန်းတာဆိုတော့အစိုးရဖက်တာထုတ်ပြန်တဲ့တင်းရဲ့ဟာပကတိမြင်းမြန်းအနေထားနဲ့ပွားဟနေတဲ့အနေထားကိုကျမတို့ကိုယ်တိုင်လည်းသိပါတယ်။ဥပမာအချင်းမြောက်ဦးလိုနေရာမြို့မှာဖြစ်သွားတယ်။အရတားတင်းဆောင်ပြီးတော့ဟိုတိုက်ခိုက်တဲ့အတွက်ပြန်လေတက်ခါရတယ်ဆိုတနည်းလည်းမဟုတ်နည်းလည်းမဟုတ်တညလည်းမဟုတ်ဆိုတော့ဒီမြောက်ဦးမြို့သူမြို့သားရခိုင်လူမျိုးတွေပြောတဲ့ပြောလောက်မဟုတ်ပဲနဲ့အဲ့ဒီမြောက်ဦးကိုရောက်နေတဲ့ရခိုင်မဟုတ်တဲ့တခြားလူမျိုးတွေပြောတဲ့တော့ဒီစားချက်မဟုတ်တဲ့လူတွေရဲ့ကိုယ်ရဲ့မျက်မြင်တွေကိုလည်းကျမတို့စုံစမ်းတဲ့အခါမှာလည်းကျမတို့ကိုယ်ကိုယ်တိုင်ကိုကြပြောနိုင်တဲ့လူတွေလည်းရှိကြပါတယ်ဒီလိုအနေထားတွေကိုမှသတင်းထုတ်ပြန်တဲ့အခါမှာတော့ဟိုအချစ်တရားနဲ့လွဲနေတာတွေရှိတယ်ဆိုတော့နော်တစ်ဖက်နဲ့တစ်ဖက်နဲ့သတင်းထုတ်ပြန်ချက်တွေဟာကျမတို့အမှန်တကယ်သိကြုံရတဲ့အနေထားနဲ့မတူဘူးဆိုတဲ့တုံ့ပြန်ချက်ကိုဒီဒီကံကတည်းကမထက်တာဖြစ်ပါ
။အေးအေးနဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ဖြစ်ပွားနေတဲ့6မြို့တွေကယာယီစစ်ပြေးစစ်ရှောင်ဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေအပါအဝင်ဘေးလူရာကိုတိတ်ရှောင်နေရတဲ့ဒုက္ခသည်ပေါင်းက4000ကျော်ရှိသွားပြီဖြစ်ပါတယ်။ AFP စုံစမ်းရေးကော်မရှင်ကတော့အဲ့ဒီအခြေတုံးကရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒိုအေးဒုစေကဦးဆောင်ပြီး AFP ပါတီဝင်တွေပြည်သူ့လွတ်တော်နဲ့ပြည်내မတ်တွေပါဝင်စုစုပေါင်း9ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။အခုလိုမျိုးနိုင်ငံရေးပါတီတွေနဲ့အရက်ဖက်ဖွဲ့စည်းတွေဘက်ကလက်ရှိဖြစ်နေတဲ့ရခိုင် ီနယ်ရဲ့အနေအထားကိုကွေးဆင်းစုံစမ်းနေချိန်မှာပဲနိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းထားပါတယ်။ဒီအစိုးရကဖွဲ့ပေးထားတဲ့ကော်မတီဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအမှတ်တကယ်လှုပ်ဆောင်နိုင်မှာမလား။ဘာတွေလှုပ်ဆောင်ဖို့ရှိနေသလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်။